ောင်နဲ့မြောက်ကိုရီးယားနိုင်ငံခေါင်းဆောင်တွေနောက်လာတဲ့မှာနောက်တစ်ချိန်ပြည်ဆုံကြပါလိမ့်မယ်။ဘယ်နည်းဆိုတာမသိကြသေးသေးပေမဲ့လည်းမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်မှာတွေ့ဖို့တော့အစီအစဉ်ထားကြပါပြီ။နျူကလ িয়ার အစီအစဉ်ထက်သိမ်းရေးနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကတိတာတဲ့လှုပ်ဆောင်မှုတွေမမြင်ရသေးလို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေတွေ့ဆုံကြတာအမေရိကန်နဲ့ထိဆက်ဆက်ဆံမှုတွေရင်ကတည်းကပို့ပြီးတော့ရှိလာတာတွေကတော့အစိုးရကအကောင်းလို့မြင်ရမယ်သဘောရှိပါတယ်။နောက်ဆုံးချင်းတွေဘယ်လိုရှိလဲဆိုတာကိုကြည့်ကြအောင်ပါ။ကိုရီးယားစစ်ပွဲတရားဝင်အဆုံးသက်ရေးကြေညာဖို့မြောက်ကိုရီးယားကိုအကြိမ်ကြိမ်တိုက်တွန်းပြောဆိုနေလာခဲ့ကြတာကြားပါပြီ။စစ်ပွဲတရားဝင်အဆုံးသက်ရေးအတွက်အပြန်လှန်ယုံကြည်မှုတွေတိုးပွားနေဖို့လိုသလိုနျူကလ িয়ার ဖြတ်သိမ်းရေးလုပ်ငန်းစဉ်တွေဟာလည်းတိုးတက်နေဖို့လိုပါတယ်။ပြီးခဲ့တဲ့ဇွန်လ12ရက်နေ့တုန်းကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့စင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ပြီးတော့သဘောတူညီခဲ့ကြတဲ့နျူကလ িয়ার ဖြတ်သိမ်းရေးစီစဉ်ကိုအကောင့်ထည့်ဖော်ရေးမှာအမေရိကန်တီရှိဖြစ်ပျက်နေတာတွေအပေါ်မှာအမေရိကန်ဘက်ကလက်ခံယုံကြည်စင်တယ်လို့တောင်ကိုရီးယားဆိုရပိုင်းယုံဟပ်သတင်းကဆိုပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးဆိုင်ရာဝေဖန်သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ကိုယုံဟပ်သတင်းမှာတင်းနာနေတုန်းကဖော်ပြထားတာပါ။မြောက်ကိုရီးယားနဲ့ဆက်ဆံရေးတွေတိုးမြင့်နေတယ်ဆိုပေမဲ့လည်းတစ်ဖက်မှာကပြစ်ဒဏ်ခတ်ရေးယူတာတွေကိုလည်းမြောက်ကိုရီးယားကိုဆက်ပြီးတော့လုပ်နေတဲ့ပုံစံကတော့အဆက်ဟမရှိပါဘူးလို့ဆောင်းပါးမှာသတိပေးရေးသားထားပါတယ်။တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံခေါင်းဆောင်တွေသုံးချိန်မြောက်တွေ့ဆုံကြဖို့သဘောတူညီခဲ့ပြီးတဲ့နောက်ပိုင်းဒီဆောင်မှာယိုဟပ်ပရင်မှာဖော်ပြလာတာပါ Washington DC အခြေစိုက် Center for the National Interest ဌာနကကာကွယ်ဆိုင်ရာလေ့လာမှုအဖွဲ့ရဲ့ညွှန်ကြားမှု Harry Gazanis ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားမှာတောင်ကိုရီးယားကဝင်ပြီးတော့စစ်ဆက်ပေးကျင်နေပုံရတယ်လို့ဆိုပါတယ
် Seems like the North Koreans want a lot of concessions up front before they're willing to really even talk about
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်တဲ့ညှိနှိုင်းဆွေးနွေးမှုတွေမှာသမ္မတ Trump အစိုးရကပြောနေတာကနောက်တောင်ပြန်မဟဲ့တဲ့အစီအစဉ်ဖြစ်ရမယ်ဖြတ်သိမ်းမှုလုပ်ငန်းတွေတကယ်ဟုတ်မဟုတ်စီးစဉ်နိုင်ရမယ်နျူကလ িয়ার အစီအစဉ်ကိုလုံးဝအဆုံးသတ်အောင်ဖြတ်သိမ်းရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဖြစ်ပါတယ်မြောက်ကိုရီးယားဘက်ကတော့နျူကလ িয়ার လည်းနဲ့ဖြတ်သိမ်းရေးကိစ္စကိုတကယ်တမ်းအသေးစားမပြောကြခင်မှာသူတို့ကိုအချိုသက်ဆက်ဆံမှုတွေအကြီးအကျယ်လုပ်ပေးစေခြင်းပုံရပါတယ်ဆိုတော့ဝါရှင်တန်နဲ့ပြည်ယံအကြမ်းမှာအမြင်တွေဆင့်မြင်နေဖြစ်နေတာသိထင်ရှားပါတယ်ဒီကွာကျက်ဖြစ်နေတာကိုတောင်ကိုရီးယားကဂျာဝင်စစ်စပ်ပြီးခြင်းပုံရပါတယ်ဘာလို့ဖြစ်ရမလဲဆိုတာကတော့မကြခင်ကျွန်တော်တွေ့ရပါလိမ့်မယ
်နောက်လာထဲမှာတွေ့ဆုံကြမဲ့တောင်မြောက်ကိုရီးယားထိပ်သီးတွေ့ဆုံဆွေးနွေးမှုဟာဘယ်သူ့အကျိုးအတွက်ပို့ပြီးတော့များလိမ့်မယ်ဆိုတာထက်ကောင်းဆောင်နှစ်ဦးစလုံးကအကျိုးတူလိုလားမှုတွေနဲ့တွေ့ဆုံကျင်းနေကြတာလို့ Harry Gazanis ကသုံးသပ်ပါတယ
် See the future I think for Moon in South Korea you know his popularity has dipped a little bit the economy is
you know နှစ်ဖက်လုံးအကျိုးတူလိုလားမှုတွေရှိနေတယ်လို့ထင်ပါတယ်တောင်ကိုရီးယားသမ္မတမွန်ကသူ့ရဲ့လူကြိုက်မှုနှုန်းကနည်းနည်းကျလာနေတယ်စီးပွားရေးအခြေခဲတွေပြဿနာတွေကလည်းတောင်ကိုရီးယားမှာနည်းနည်းဆလာနေပါပြီကင်ဂျုံအွန်းအတက်ကတော့သိရှိပါတယ်သူကတောင်ကိုရီးယားရဲ့ယဉ်ကျေးမှုနှုန်းတွေကိုတကယ်လူကြည့်နေတာပါအမိုင်းတွင်မဲ့လူဆောင်ချက်အမွေနှစ်တွေလဲထားခဲ့နိုင်ဖို့စူကကျူးစမ်းနေပါတယ်။နိုင်ငံတကာကနေသူ့ကိုတည်ဝင်လက်ခံပြီးဆက်ဆံနိုင်အောင်လဲကင်ဂျွန်အွန်ကကြိုးပမ်းနေတာပါ။အဲဒါကြောင့်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကနောက်တစ်ကြိမ်သူ့ကိုထပ်ပြီးဆုံကြရေးအကျိုးတူလူလားမှုရေးရှိနေတယ်လို့ထင်ပါတယ
်။နျူကလ িয়ার လက်နက်ထပ်သိမ်းရေးအစီအစဉ်တွေမစခင်တခြားလူကျင်တာတွေကိုမြောက်ကိုရီးယားဘက်ကတောင်းဆိုနေတာတွေကတကယ်တော့လည်းမဆန်းပါဘူးလို့ကာကွယ်ဆိုင်ရာလေ့လာသုံးသပ်သူHarry Gazanis ကပြောပါလေ
I'm not surprised. I mean, the North Koreans have been very clear in a lot of their public statements that
you know, I'm all about it. North Korea လူ့စင်ညာတွေဝင်ထုတ်ပြန်ချက်တွေမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုလူလူလာလာလုပ်ချင်တယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်။ဒါပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်မစတင်ရင်သူတို့လူချင်းတာတွေကကိုရီးယားစစ်ဘက်ကိုတည်ဝင်အဆုံးသတ်ချင်တာတို့သူတို့ကိုအေးအေးယူတံခတ်ထားတာကိုပြန်လည်ယူသိမ်းပေးစီချင်တာတို့တွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံကိုနိုင်ငံတော်အားတခြားနိုင်ငံတွေနဲ့ဒန်းတူတည်ဝင်အစည်းအဝေးပြုပြီးအယောဒဝင်ဆက်ဆံမှုတွေသူတို့လိုလားနေပုံရပါတယ်
။ပြီးခဲ့တဲ့ဧပြီလမှာပထမဆုံးအကြိမ်ဖြစ်တောင်နဲ့မြောက်ခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ကြတဲ့ကကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ရေးကြေညာကြဖို့နှစ်ဖက်ဆွေးနွေးပြီးတော့သဘောတူညီမှုရခဲ့ကြပါတယ်။နောက်လာတဲ့မှာထပ်ပြီးတော့မတွေ့ကြခင်ရောစင်မှာတော့1953ခုနှစ်ကိုရီးယားစစ်ပွဲကာလကလေးကကွဲပွာနေခဲ့ကြတဲ့နှစ်ဖက်မိသားစုဝင်တွေပြန်ပြီးတော့တွေ့ဆုံနိုင်ရေးကြိုတူစီစဉ်မှုတောင်ကိုရီးယားဘက်ကရှေ့ပြေးအဖွဲ့တစ်ခုမြောက်ကိုရီးယားနိုင်ငံကိုထွက်ခွာသွားပါပြီ။အဲ့ဒီစီစဉ်မှာတော့တနိုင်ငံစီကတစ်ဖက်ကိုလူတရာစီပါဝင်ကြမဲ့မိသားစုပြန်လည်တွေ့ဆုံကြရေးစီစဉ်မဲ့ဖြစ်ပါလေ။